ဟုတ်ပြီနော်အင်္ဂါဆိုတဲ့အကွက်ကလေးကိုလှမ်းကြည့်လိုက်ဘဝစေအင်္ဂါကာလမှာပရိသသမုပ္ပါအင်္ဂါဘယ်နှစ်ပါးလဲ၁၂ပါးနာမည်လေးလက်ချိုးသွားမယ်အဝိဇ္ဇာသင်္ခါရဇာတိအဲ့ဒီနေရာမှာတတိထားဘဝဆိုရင်ဘဝပဲဇာတိဆိုရင်စိတ်ကမြင်နေရမှာဥပပတ္တိဘဝဇာတိပြီးရင်ဇရာနဲ့မရဏကိုတစ်ခုပဲယူထားတယ်ဇရာမရဏဆိုတချောင်းစီချိုးရင်73ဖြစ်သွားတော့မှာပေါ့ဇာတိတစ်ချက်ဇရာမရဏဒါကြောင့်ဇရာမရဏကိုရေးရင် dash ခံရေးရတယ်ဇရာ dash လေးခံပြီးတော့မရဏဟုတ်တယ်အားလုံးမဘယ်နဲ့ချက်ဆက်နှစ်ပါဒါကြောင့်ပဋိစ္စသမုပ္ပါဒ်အင်္ဂါဆက်နှစ်ပါဆိုတာဒီပရိသသမုပ္ပါဒ်ကြောင်းကျိုးဆက်ဆက်လက်ပတ်တဲ့နေရာမှာမပါမဖြစ်အရေးကြီးမဲ့အစိတ်အပိုင်းတွေကိုအင်္ဂါလို့ခေါ်ထားတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဓမ္မမိတ်ဆွေများခုနဖတ်ရင်းနဲ့မှားသွားတဲ့အပိုင်းလေးပေါ့နော်ကြော်ဖတ်သွားတာလေးပါသွားပြီအဲ့ဒါလေးကိုဓမ္မမိတ်ဆွေတို့မှတ်စုစာအုပ်လေးမှာတွဲပြီးတော့ကြည့်အောင်စာမျက်နှာ20ဟုတ်ပြီနော်တစ်ချက်လောက်အဲ့ဒါလေးဖတ်ရအောင်ပရိသသမုပ္ပါဒ်လက်ပတ်ပုံပြဇရာတွင
်
မင်းအချက်ပေါ့နော်မပါမဖြစ်အရေးကြီးတယ်အကြောင်းကျိုးဆက်ဆက်တရားတွေကိုဒါအင်္ဂါအဖြစ်ယူရတယ်ဒီစာကြောင်းလေးကိုမူတည်ထားရမယ်ကဲဆက်ပူဇော်ပါမယ်
လဲသွားပြီเนาะဒါဆိုကျမတို့ဒီဘဝဆက်အင်္ဂါကာလစသည်ဇယားကိုတစ်ချက်ပြန်ကြည့်မယ်ဘဝဆက်အင်္ဂါကာလစသည်ဇယားမှာကျမတို့နံပါတ်1စကြည့်ရမှာအင်္ဂါ12ပါအင်္ဂါ12ပါပြီးသွားရင်ကျမတို့ကနံပါတ်2ကာလ3ပါကာလ3မှာကိုကြောင်းချိုးဆက်လိုက်တော့အလွာ4ပါဒီကနေ့အဲ့ဒီ3ခုပြီးသွားပါပြီအင်္ဂါ12ပါမြင်ပါတယ်เนาะအင်္ဂါ12ပါကိုတစ်ချက်လောက်အဲ့ဇယားလေးကြည့်ပြီးပူဇော်ရင်အဝိဇ္ဇာသင်္ခါရဝိညာဉ်ဘာပရိစ္ဆာသမုပ္ပါဒ်အင်္ဂါကာလသုံးပါးနဲ့ပိုင်းကြည့်အောင်အဝိဇ္ဇာသင်္ခါရတိအတိတ်ကာလမိဤဝိညာဉ်နံယုတ်တလာယေဖတ်တဝေဒနာဒေနာဥပဒံဘဝကမ္မဘဝတိပိစ္ဆုပံကာလမိဥပပတ္တိဘဝဇာတိစရာမရဏအဲ့ဒီမှာသတိထားမှာဥပပတ္တိဘဝဆိုတာဆိုလိုက်တာသိအောင်လေတကယ်တော့ဆိုရင်ဇာတိစရာမရဏဇာတိဆိုရင်လက်သေးခွင့်ထဲမှာဥပပတ္တိဘဝဆိုတာအမြဲထည့်ရမယ်เนาะအလွှာနဲ့ရေးရအောင် ဝိဇာသင်္ခါရသည်အတိတ်အကြောင်းလွှာမိ၏ဝိညာဉ်နံယုတ်တလာယေဖတ်တဝေဒနာသည်ပစ္စုပန်အကျိုးလွှာမိအမနာဥပဒံကမ္မဘဝသည
်ပစ္စ
ု
ပန်အကျိုးလွှာမ
ိဥပပတိဘဝဇာတိစရာမရဏအနာဂတ်အကျိုးလွှာမိနှစ်ခန့်တတ်လိုက်မယ်အတိတ်အကြောင်းလွှာပစ္စုပန်အကျိုးပစ္စုပန်အကြောင်းလွှာအနာဂတ်ပေါင်းအလွာကျွန်တော်တို့နောက်အပတ်စနေဆိုရင်ပရိသသမုပ္ပါပြက်ပြီเนาะနောက်တနင်္ဂနွေနေ့မှာပဋ္ဌံတက်တော်မယ်ကျွန်တော်တို့ပစ္စည်းပိုင်းမှာအပိုင်း၃ပိုင်းပဲသင်ရမယ်ပရိသသမုပ္ပါရဲ့ပဋ္ဌံရဲ့ပြဉ္ညာကဲ၃ခုပဲเนาะအဲ့ဒါပြီးပစ္စည်းပိုင်းပြက်ပါပြီ